အစ်ချစ်သမရဟော့စတင်မူပါရရာလူကပြုတ်ကျတဲ့တနည်းဖြင့်ထိမ့်မှတ်ဖြစ်တက်ကြွလူရှာသူတွေစနေနေ့တုန်းကအစ်ချစ်နိုင်ငံတော်ကြီးတဲ့ဆန္ဒပြကြပါတယ်ဒါပေမဲ့ပါဝင်သူရေထွက်ရမျှော်လင့်ထားတဲ့လောက်တော့မများလာပါဘူးတော်လန်ပုံကန်တဲ့နေ့ဖြစ်သတ်မှတ်ပြုလုပ်တဲ့ဆန္ဒပြပွဲတွေအတွင်းအာဏာရစစ်ကောင်စီအနေနဲ့အယက်သားဆိုးရွားကိုအာဏာလွှဲပြောင်းပေးတောင်းဆိုခဲ့ကြတာပါတိုင်းပြည်လုံးအတိုင်းအတာနဲ့တော်လန်ပုံကန်ကြဖို့ဦးဆောင်လူရှာသူတွေကတောင်းဆိုခဲ့ပေမဲ့ပါဝင်ဆင်နွှဲသူရေထွက်နေပါနေပြီးကာယုံမျိုးကတဟေရရင်မျိုးကိုရောက်လာသူရေထွက်ဟာလည်းတိတိကျကျနဲနေတာတွေ့ရပါတယ်စနေနေ့မှာပဲလူတွေဆန္ဒပြပွဲမှာပါဝင်မှုဆင်တွေ့ငွေပေးပြီးမြောက်ပေးခဲ့တယ်ဆိုတော့ဆွဆွဲချက်တွေနဲ့ဩစတြေးလျသတင်းတောက်တယောက်အမေရိကန်ချောင်းသားတယောက်နဲ့သူတို့ရဲ့ဘာသာပြန်တော့ကိုမဟာလာမြို့မှာအခြေရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်အခြေနိုင်ငံတွေကအစိုးရမဟုတ်တဲ့ NGO ဖွဲ့စည်းတွေကိုနိုင်ငံခြားတန်းပြူတွေကတရားမဝင်ငွေကြေးထောက်ပံ့မှုတွေလုပ်ခဲ့တယ်ဆိုတော့ဆွဆွဲချက်တွေနဲ့အမေရိကန်နဲ့အခြေအကျဆက်ဆံရေးတွေတင်းမာနေတဲ့အချိန်မှာပဲအမေရိကန်စစ်ဘက်ထိတ်တန့်အခြေထိတ်တန့်ပေါ်ချကြီးတူးနဲ့အခြေစစ်အုပ်ချုပ်ရေးအဖွဲ့အကြီးအကဲတို့ကာယုံမြို့မှာတွေ့ဆုံနေတဲ့အချိန်မှာပဲအခုလိုဖမ်းဆီးမှုအသစ်တွေထွက်ပေါ်လာတာပါအမေရိကန်နိုင်ငံသား19ယောက်ပါဝင်ပြည်တွင်းပြည်ပကတက်ကြွလို့ရှာသူ43ယောက်ကိုအခြေစိုးရကရာဇဝတ်မှုတွေနဲ့ဆွဲချက်တင်ထားတာပါအခြေနိုင်ငံအရေးဝင်ရောက်နှောက်ယှက်တယ်ဆိုပြီးနိုင်ငံခြားအဖွဲ့အစည်းတွေကိုအခြေစိုးရကဆွဆွဲပြောဆိုထားတာပါဒီလိုဖမ်းဆီးမှုတွေဆွဆွဲပြောဆိုမှုတွေကြောင့်အမေရိကန်ကအခြေကိုပေးမဲ့ဒေါ်လာ 1.3 ဘီလီယံတန်ဖိုးရှိတဲ့စစ်ပတ်ဆိုင်ရာအကူအညီတွေကိုလည်းပြန်လည်သုံးသပ်ဖို့တိဖြစ်လာခဲ့တာဖြစ်ပါတယ်